အိန္ဒိယနိုင်ငံအတွင်းမှာရောက်ရှိနေကြတဲ့ရိုဟင်ဂျာမွတ်စလင်4000လောက်ကိုမြန်မာနိုင်ငံကိုပြန်ပို့ဖို့အိန္ဒိယအစိုးရဘက်ကစီစဉ်နေတဲ့အကြောင်းအိန္ဒိယဒုတိယပြည်ထောင်စုဝန်ကြီးခီရင်ရီဂျီဂျူကပြီးခဲ့တဲ့သတင်းပတ်ကုံကသတင်းဌာနတွေကိုပြောခဲ့ပါတယ်ဝန်ကြီးချုပ်နရိန္ဒရာမိုဒီရဲ့ဟိန္ဒူမျိုးသားရေးအစိုးရအဖွဲ့မှအရေးပါတဲ့ဝန်ကြီးတူဖြစ်သူမစ္စတာရီဂျီဂျူကရိုဟင်ဂျာတွေဟာတရားမဝင်ရောက်လာခဲ့ကြသူတွေဖြစ်တာကြောင့်အိန္ဒိယနိုင်ငံမှာနေထိုင်ခွင့်မရှိတဲ့အကြောင်းထာနေကိုပြန်ပို့ခံရမှာဖြစ်တဲ့အကြောင်း UNHCR မှာမှတ်ပုံတင်ထားသူတွေဖြစ်ကြပေမဲ့လည်းသက်ဆိုင်မှုမရှိတဲ့အကြောင်းအိန္ဒိယအနေနဲ့ကုလသမဂ္ဂဆိုင်ရာဒုက္ခသည်များလက်ခံရေးစာချုပ်ကိုလက်မှတ်ထိုးရတာမရှိဘူးလို့သူကပြောပါတယ်အိန္ဒိယ UNHCR ရုံးကရိုဟင်ဂျာပေါင်း 16,500 ကိုမှတ်ပုံတင်ထားပါတယ်2012ခုနှစ်ရခိုင်ပြည်နယ်အတွင်းကြမ်းဖက်မှုပထမဆုံးအကြိမ်ဖြစ်ပွားခဲ့ပြီးတော့ရိုဟင်ဂျာတွေအိမ်နီးချင်းနိုင်ငံတွေစီထွက်ပြေးခဲ့ရပါတယ်ပြည်ထောင်စုအော်တိုဘာလတုန်းကလည်းမွန်ဒေါ်နေဆက်စခန်းဝင်ရောက်တိုက်ခတ်ခံရပြီးနောက်ပိုင်းမြန်မာစစ်တပ်ရဲ့နေမြေရှင်းလင်းရေးကြောင့်ရိုဟင်ဂျာဒုက္ခသည်တွေတောင်းနေချီပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ပါတယ်ဒုတိယဝန်ကြီးခီရင်ရီဂျီဂျူကအိန္ဒိယပို့ဆိုရအနေနဲ့ရိုဟင်ဂျာတွေအပါအဝင်တရားမဝင်ရောက်ခဲ့ကြသူတွေကိုဖမ်းဆီးပြီးတော့ပြည်နယ်ဒဏ်ပေးဖို့ပြည်နယ်အာဏာပိုင်တွေကိုညွှန်ကြားချက်ပေးထားပြီးလို့လည်းပြီးခဲ့တဲ့အပတ်တွင်းလွှတ်တော်မှာတင်ပြခဲ့ပါတယ်မစ္စတာရီဂျီဂျူဟာမြန်မာနိုင်ငံကိုမကြာခင်တုန်းကပဲတောက်ခဲ့သူဖြစ်ပြီးအဲ့တော့ကရိုဟင်ဂျာကိစ္စကိုပြောဆိုဆွေးနွေးမှုရှိမှရှိဆိုတာတော့မသိရပါဘူး။အိန္ဒိယမှာရိုဟင်ဂျာတွေဟာဂျမူး၊ Uttar Pradesh ၊ Haryana ၊မြောက်ပိုင်းမှာဆိုလို့ရှိရင် Delhi ၊တောင်ပိုင်းမှာဆိုရင် Hyderabad နဲ့နောက်ပိုင်းဒီ Rajasthan ဒေသတွေမှာနေထိုင်ကြရပါတယ်။အခုလိုမြန်မာပြည်ကိုပြန်ပို့မဲ့ကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနဲ့ Bangladesh အစိုးရတွေကိုအိန္ဒိယဘက်ကဆွေးနွေးမှုတွေရှိနေတယ်လို့လည်းပြောပါတယ်။ Human Rights Watch လို့ခေါ်တဲ့လူ့ခွင့်ဆောင်ကြည့်မှုဘက်ကတော့အိန္ဒိယဟာကုလသမဂ္ဂလူ့ခွင့်ကောင်စီဝင်ဖြစ်တာကြောင့်ရိုဟင်ဂျာတွေကိုအကာအကွယ်ပေးဖို့တာဝန်ရှိတယ်လို့ဆိုပါတယ်။ Amnesty International နိုင်ငံတကာလူ့ချင်းချမ်းသာကွင့်အဖွဲ့ကလည်းရိုဟင်ဂျာတွေကိုပြန်ပို့ဖို့စီစဉ်တာဟာအတိတ်တရားကင်းမဲ့တဲ့လုပ်ရဖဲလို့ဝေဖန်ပါတယ်။အိန္ဒိယဝန်ကြီးချုပ်မိုဒီအနေနဲ့မြန်မာနိုင်ငံကိုစက်တင်ဘာလဆန်းမှာရောက်လာဖို့ရှိပြီးတော့ရိုဟင်ဂျာရေးကိုဆွေးနွေးလိမ့်မယ်လို့လည်းအကြက်ခတ်တွေကသုံးသပ်နေကြပါတယ်။